မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါထိကျုပ်ရေးအပြစ်မထွက်ရအမိန့်ကာဖျူးနဲ့ quarantine တာမြင့်ချက်တွေကိုချိုးဖောက်တာကြောင့်ကလင်းငယ်ရီပြည်တော်ပြည်တွေနဲ့လူနည်းစုပါတာဝင်တွေပါဝင်ထောက်ချခံရသူအနည်းဆုံး900ရှိပြီးပြည်ထောင်တွေကထောက်တွင်တလားကတည်းကတည်းကရှိတယ်လို့လူ့ခွေးစောင့်ကြည့်ဖွဲ့ HRW ကပြောပါတယ်။ကာဖျူးနဲ့ quarantine ကိုချိုးဖောက်လို့ချမှတ်တဲ့ပြည်ထောင်တွေကပြည်ထောင်လုံးသလိုတိုက်ရှိမှုမရှိတဲ့ထောင်တွေထဲရောဂါကူးစက်မှလည်းစိုးရိမ်ရတာကြောင့်ကိုဗစ် -19 နဲ့ပတ်သက်ပြီးအပြစ်ကျူးလူတွေကိုထောက်ချအပြစ်ပေးနေတာကိုရက်ဆိုင်တင်တယ်လို့ HRW ကပြောပါတယ်။အများစုကတဘာဝပေးရတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ကူးစက်ရောဂါတားဆီးနေနေရေးဥပဒေတွေနဲ့ပြည်ထောင်ချမှတ်ခံရတာဖြစ်ပြီးမြမအာဏာပိုင်တွေကနောက်ထပ်လူရာချေပြီးတရားစွဲထားတာဒါမှမဟုတ်ဝိရံချပတာရီလုပ်ခဲ့တယ်လို့လည်းဆိုပါတယ်လူချင်းခောက်ခွာကနေဖို့စီကံတဲ့ကာဖျူးနဲ့ quarantine ချိုးဖောက်လို့ထောင်ချတာကပြစ်မှုနဲ့ပြစ်တာမပြတာလို့လူစုကြမ်းပိုင်အနေအကူရှော့ချလို့တဲ့ရွေချက်နဲ့လည်းဝရောဓိဖြစ်နေတယ်လို့ HRW ရဲ့အဆက်ဒေသဆိုင်ရာဒုတိယချင်းကြိုင်းကို Phil Robertson ကပြောပါတယ်ဒီမနက်ကမှကျမရဲ့အားသာဝင်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရမေလ29ရက်နေ့28ရက်နေ့ရက်သက်တိုင်းတက်ခွဲအတီးပြလူနာမရှိခဲ့ပါဘူးမေလ29ရက်ည7နာရီအချိန်ထုတ်ပြန်ချက်အရတော့ COVID-19 တက်ခွဲအတီးပြလူနာတယောက်ထပ်မံတွေ့ရှိခဲ့ပါတယ်သဆုံးရောဂါပိုးတွေ့ရှိသူဟာ ERD တိုင်းဒေသကြီးဗိုလ်ပြင်ကျွန်းပြည်နယ်ကအသက်44နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဖော်ပြထားပါတယ်သူဟာမလေးရှားနိုင်ငံကနေပြန်လာသူဖြစ်ပြီးအသောလာတက်တာစောင့်ကြည့်ခံရသူလည်းဖြစ်ပါတယ်